ကမ္ဘာမှာ COVID-19 ရောဂါရှိသူတသန်းကျော်နေတဲ့နိုင်ငံပေါင်း9နိုင်ငံအထိရှိလာရမှာစပိန်နဲ့ပြင်သစ်နိုင်ငံတွေပါလာတယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်ဆိုင်ရာဌာနကဖော်ပြထားပါတယ်အမေရိကန်မှာတော့ 8.3 သန်းနဲ့ထိတ်ဆုံးမှရှိနေပြီးအိန္ဒိယက 9.6 သန်းဘရာဇီးက 9.3 သန်းရုရှားက 1.4 သန်းအာဂျင်တီးနားက 1.33 သန်းကျော်စပိန်က 1.5 ကျော်နဲ့ 7 မြောက်ပြင်သစ်က 1.3 ကျော်နဲ့ 7 မြောက်ဖြစ်ကြပါတယ်ဒါအပြင်စပိန်နဲ့ပြင်သစ်တို့ဟာအနောက်ဥရောပနိုင်ငံတွေရဲ့ကူးစက်မှု 1,000 ကျော်လာတဲ့ပထမဆုံးနိုင်ငံတွေလည်းဖြစ်လာတာပါဘရာဇီးနိုင်ငံမှာဗြိတိန်နဲ့ဆွေဒင်ပူးတွဲဆေးကုမ္ပဏီတစ်ခုဖြစ်တဲ့ AstraZeneca ကထုတ်မဲ့ကာကွယ်ဆေးကိုဘရာဇီးနိုင်ငံမှာနောက်ဆုံးအစ်စမ်းသပ်မှုမှာတော့မိမိစန္ဒာလျောက်စမ်းသပ်ခံနေသူတယောက်အောက်တိုဘာလ21ရက်ဗုဒ္ဓဟူးနေ့ကကွယ်လွန်သွားတဲ့အကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်အသေးစိတ်ကိုတော့ဖော်ပြမထားပါဘူးအခုကွယ်လွန်သွားသူဟာဆေးအစ်စ်ဒါမှမဟုတ်အာနိသင်မရှိတဲ့ဆေးကိုပေးထားပြီးစမ်းသပ်ခံနေသူ 8,000 တဲကတယောက်ဖြစ်ပါတယ်AstraZeneca ဆေးကုမ္ပဏီဟာဗြိတိန် Oxford တက္ကသိုလ်နဲ့ပူးပေါင်းပြီးကိုဗစ်ကာကွယ်ဆေးထုတ်လုပ်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒီကာကွယ်ဆေးကို American, Britain, South Africa နဲ့ India နိုင်ငံတွေမှာစမ်းသပ်နေခဲ့ရမှာပြီးခဲ့တဲ့လတဲ့တုန်းကဗြိတိန်မှာစမ်းသပ်ခံသူတယောက်ဒုတိယအကြိမ်ဆေးပေးတဲ့အချိန်မှာပဲကြောရိုးရောင်ရမ်းတဲ့ဝေဒနာဖြစ်လာလို့စမ်းသပ်မှုတွေခဏရပ်ထားခဲ့ပြီးအခုပြန်လည်စမ်းသပ်နေပြီဖြစ်ပေမဲ့ American နိုင်ငံတွေမှာတော့ဒီစမ်းသပ်မှုကိုရပ်ထားဆဲဖြစ်ပါတယ်ရှင်။